ပင်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတာလန်ဆွေရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတာလိုနီးယားဒေသခံတွေဘာစီလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့စူဝေးဆန္ဒပြကြပါတယ်ဆန္ဒပြပွဲကိုလူ3သိန်းခွဲတက်ရောက်ခဲ့တယ်ဆိုရဲဖွဲ့ကပြောပါတယ်ဒါပေမဲ့ဥဆောင်လှုပ်ရှားသူတို့ကတော့လူ6သိန်းလောက်ဆန္ဒပြပွဲမှာပူးပေါင်းခဲ့ကြတယ်လို့ပြောဆိုထားပါတယ်ဆန္ဒပြသူတို့ကတော့ဘာမှမပြောဘဲကြည့်နေတာကြားပြီးဆိုပြီးတော့ပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်လူလူဆန္ဒခံယူပွဲကိုတော့စပိန်ဆွေရကတရားမဝင်ဘူးလို့ကြေညာထားပါတယ်ဆန္ဒခံယူပွဲအတွင်းမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့လူဦးရေရဲ့ထက်ဝက်တောင်မပြည့်ဘူးလို့ပြောပါတယ်။လူလူစစ်တမ်းတွေမှာတော့ကာတာလန်ဒေသခံအများအပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံထဲမှာပဲဆက်ပြီးတော့ရှိကျင်ပုံရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစီလိုနာမြို့ကရှင်ကြီးမှာစုဝေးခဲ့ကြပြီးစပိန်နိုင်ငံတော်ကြီးအဒွတ်ရှေပါစေလို့တချင်းတွေတီးဆိုခဲ့ကြပါတယ်။ကာတာလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုလိုက်ပါတယ်။စပိန်ဝန်ကြီးချုပ်ကတော့ကာတာလန်ဒေသအနေနဲ့လွတ်လပ်ရေးကိုကြေညာမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးကာတာလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့ကိစ္စကိုဖယ်ထားမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ရှင်။